မြောက်ကိုရီးယားနိုင်ငံရဲ့စက်တမာလ3ရက်နေ့ကဟိုက်ဒရိုဂျင်ဘုံးဖြစ်နိုင်ခြေရှိတဲ့နျူကလ িয়ার ဆန်သတ်မှုကိုတုံ့ပြန်တဲ့အနေနဲ့မနစ်တနင်္လာနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီကစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတရက်ကိုတညီတညွတ်ထဲချမှတ်လိုက်ပါတယ်။မြောက်ကိုရီးယားအပေါ်နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတထပ်မံချမှတ်တဲ့အပေါ်အာရှဒေသတွင်အပြုသဘောတုံ့ပြန်ကြပေမဲ့ထိရောက်မှုရှိပါမလားဆိုပြီးတော့လည်းတန်တရားရှိနေကြပါတယ်။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုအဖြစ်ကဘာကလက်တင်ခံမှာမဟုတ်ဘူးဆိုတာကိုညွှန်ပြလိုက်တာဖြစ်တယ်လို့လဲကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလေးကကုလသမဂ္ဂလုံခြုံရေးကောင်စီမှာမနေ့တနင်္လာနေ့ကပြောဆိုခဲ့ပါတယ်ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီကပြောဆိုလိုက်တာကတော့မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার အစီအစဉ်တွေကိုမရက်ဘူးဆိုရင်ဒီအစီအစဉ်တွေရက်သွားအောင်ကိုယ်တိုင်လုပ်မယ်ဆိုတာပဲဖြစ်ပါတယ်လို့အမေရိကန်သမ္မတကြီးကပြောဆိုခဲ့တာဖြစ်ပါတယ်တန်ခတ်ပိတ်ဆို့မှုတွေကိုအပြည့်အဝကျင့်သုံးမယ်ဆိုရင်တော့မြောက်ကိုရီးယားအနေနဲ့နိုင်ငံခြားငွေကြေးရရှိမှုနောက်တမ်းမြင့်ထားတဲ့ပေတင်းတပ်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေအတွက်လိုအပ်တဲ့လောင်စာရရှိမှုကိုတိတိတသားရှော့ချနိုင်မှာဖြစ်ပါတယ်ရှင်